America နဲ့ Israel ကာကွယ်ရေးဝန်ကြီးတွေဟာ America နိုင်ငံကာကွယ်ရေးဝန်ကြီးဌာနမှာအင်္ဂါနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ Rafah မြို့က Hamas တွေကိုတိုက်ခိုက်နိုင်မဲ့နီလန်တွေကိုဆွေးနွေးကြမယ်လို့အစည်းအဝေးအစမှာ American ကာကွယ်ရေးဝန်ကြီး Wright Austin ကပြောပါတယ်။ဂါဇာမှာအရသားတွေသေဆုံးကြတာအလွန်လွန်ကိုမြင်မာလာပြီးအကူအညီတွေပေးပို့နိုင်တာကလည်းအလွန်လွန်နည်းလာတယ်လို့ Mr. Austin ကဆိုပါတယ်။ဒါပေမဲ့ Israel မှာမိမိကိုယ်ကိုခုကကာကွယ်ပါခွင့်ရှိတယ်ဆိုတာကိုလည်းသူကထပ်မံပြောသွားပါတယ်။ဣသရေလကာကွယ်ရေးကြီးယိုအဖ်ဂဲလတ်ကတော့ဟာမတ်ကိုချိန်မွေးဖမ်းဆီးခံထားတဲ့ဣသရေလတစားခံတွေလွတ်ရင်းနဲ့စစ်ပင်းရှောင်သူတွေအိမ်ပြန်နိုင်မဲ့အစီအစဉ်တွေကိုဆွေးနွေးမယ်လို့ပြောပါတယ်။ရာဖာမြို့မှာဟာမတ်တရင်လေးရင်မှာတပ်သားထောင်ချီရှိနေပြီးရာဖာမြို့ထဲမဝင်ဘဲနဲ့တော့ဟာမတ်ကိုမနှိမ်နင်းနိုင်ပါဘူးလို့ဣသရေလကဆိုပါတယ်။ဒီစည်းဝေးကိုလက်နက်ကိုင်တပ်ဖွဲ့စစ်ဦးစီးချုပ်များပူးတွဲအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး CQ Brown နဲ့တယောက်ခဲ့ပါတယ်။အရသားတွေရဲ့လုံခြုံရေးကိုထက်သွင်းစစ်ဆေးပြီးဟားမတ်ထိန်းချုပ်မှုကိုကာရင်တွေနိုင်တဲ့နီးလန်းတွေရရှိအောင်အမေရိကန်ကစူးစမ်းနေတာပါ။